စကိုင်းတိုင်းထဲမှာရှိတဲ့ကဏီမြို့တွေကိုဝင်ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေမြို့ပြင်မှာအင်ဂန်နေ့ညနေကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ရင်းမပင်မြို့နဲ့ကဏီမြို့ကြားမှာလုံခြုံရေးယူထားတဲ့စစ်သားတွေကိုတနင်္လာနေ့ညပိုင်းကဒေသခံတွေပစ်ခတ်လို့စစ်သား2ယောက်တေဆုံးခဲ့ပြီးနောက်အခုလိုအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်တော်ရဲမုံကဆက်ပြီးပြောပြပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကဏီမြို့ကြားကစစ်တွေရေးတာဝါတိုင်းမှာလုံခြုံရေးယူရတဲ့စစ်သား9ဦးကိုဧပြီ19ရက်ညပိုင်းကဒေသခံတွေကလက်လုံလက်နက်တွေနဲ့ပစ်ခတ်ခဲ့လို့2ဦးသေဆုံးခဲ့ပြီးနောက်ဧပြီလ20ရက်နေ့မှာတော့အဲ့ဒီနာကဂျေးရတွေကိုတပ်တွေဘက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။ကဏီမြို့မှာတပ်တွေတိုးချဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေမြို့ထဲဝင်လာလို့မရအောင်ဒေသခံတွေကမြို့ပြင်ကနေဆက်လက်တားဆီးကာကွယ်နေကြလဲဖြစ်ပါတယ်။ဒေသခံတွေကလည်းပြန်လည်ပြစ်ခတ်တဲ့အတွက်ညနေ6နာရီကျော်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ကဏီမျိုးကန်တူကပြောပါတယ်
။ဟုတ်အစောတော့တော့သူတို့ကကဏီသွားနေတာကဏီသွားမဲ့လမ်းကြောင်းမှာကျွန်တော်တို့ဒီဘာရင်ကဟိုပိတ်ဆို့ပြစ်ခတ်တဲ့အတွက်ဒါတလုံးအနေထားအရဒီယွာတွေကိုပဲထိတ်တဲ့အရင်တွေ့နေတယ်။တွေ့ပြီးမှသူတို့အေးစေးမှဟိုကဏီကိုတက်ရမှာမင်းရဲ့ပြစ်ခတ်မှုတွေကကျွန်တော်တို့ဟိုယာကြီးနဲ့ကျွန်တော်တို့လက်ဖို့ကဏီနေပေါ့ဗျာ။ဒါဒီနဲ့တပုလည်းဈာမှာရှိတဲ့တာဝါတိုင်းမှာအဆောင်နေတဲ့စစ်သား၅ဦးကိုတွားပြီးတော့ပြစ်လိုက်တဲ့အခါမှာအဲ့စစ်သား၅ဦး၂ဦးကတော့အဲ့နေရာမှာပေါ်ချင်းပြီးပြီးရတယ်။ကျန်တဲ့၃ဦးကတော့ထွက်ပြေးလွမြောက်သွားတယ်။ဟုတ်အဲ့ဆိုတော့အခုလုံးလုံးနဲ့ဖြစ်နေတဲ့ကြေးဝါတွေကကဏီအဲရင်းမတင်မျိုးနဲ့ဝင်းကုန်းတလောက်၁၀၀ပင်အဲ့ဒီဒေသတွေမှာအခုတိုက်ပွဲတွေဖြစ်နေပါတယ်။အခုလက်တော်တော့ကျွန်တော်တို့ဒီဟိုဖြစ်နေတာကတော့ဖြစ်နေတုန်းကလေအခုလက်တော်ထိပ်သွင်းမှုတွေတော့ဒီဟိုဘက်ကအကြံအန်ပြစ်ခတ်မှုတွေကြားပြီးတော့အတိအကျတော့ကျွန်တော်တို့မသိရသေးဘူး
။အဲ့ဒီဘက်ကလည်းတချို့သတင်းတွေမှာရွာသား6ဦးထက်မနည်းသေဆုံးခဲ့တယ်လို့ပြောပေမဲ့ VOA ကအတိမပြုနိုင်သေးပါဘူး။စကိုင်းတိုင်းကဒေသတချို့မှာအမဲလိုက်တဲ့တူမီတနက်တွေကိုဒေသခံတွေကကင်ဆောင်ကြလေးရှိရာမို့အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်နေတာပါ။အရင်နေ့တွေကအရက်သား17ယောက်တိတ်ဆုံးခဲ့တဲ့ကလေးမျိုးမှာတော့အပြစ်အခက်တွေအင်္ဂါနေ့ကမရှိပေမဲ့မြို့ထဲမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်။အလားတူအိန္ဒိယနိုင်ငံနဲ့နယ်စပ်တမူးမျိုးမှာလည်းတနင်္ဂနွေနေ့ကပြစ်ခတ်မှုတွေမရှိပေမဲ့တပ်တွေကမြို့ထဲမှာလုံခြုံရေးယူထားပြီးဖမ်းဆီးရှာဖွေမယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယနယ်စပ်ဘက်တွေကိုတော်တော်များများထွက်ပြေးတိမ်းရှောင်နေကြပါတယ်။မြင်းကြံဘက်မှာတော့မြင်းကြံမြို့ထဲမှာငြင်းငြင်းဆင်းဆင်းရှိခဲ့ပေမဲ့မြင်းကြံမျိုးပြင်မှာရှိတဲ့တလုတ်ရွာကိုတက်သွေးအင်္ဂါနေ့ကဝင်ရောက်ပစ်ခတ်တယ်လို့မြင်းကြံဒေသခံတယောက်ကပြောပါတယ်
။မြင်းကြံကကျွန်တော်ဒီနေ့တနေ့ကတော့ညိနေတယ်။ဟိုသူတို့ကကင်းပတ်တာပါညာပဲရှိတယ်။ဒါပေမဲ့အခုညနေနော်ဒီနာနာကြီးပတ်ဝန်းကျင်တော့ကမြင်းကြံတောင်မြောက်ဘက်မှာရှိတဲ့တလုတ်မျိုးဆိုတဲ့ရွာကိုသူတို့ကဟိုစစ်ကားလေးနဲ့သွားတယ်ပေါ့။သွားပြီးတော့ရွာကားကိုဖျက်ပြီးတော့ဝင်ပစ်နေတယ်ဆိုတဲ့တင်ရတယ်ပေါ့နော်။ပေါ့ကျွန်တော်တို့အဲ့ဒါမျိုးကနောက်ပြီးတော့အဲ့လိုရဲတဲ့သူတွေပေါ့နော်လုံရဲကန်ရဲရှိတဲ့သူတွေနဲ့လဲထွက်တယ်ဆိုပြီးနာမည်ကြီးတယ်ပေါ့အဲ့ဒီမျိုးကိုသူတို့ဝင်ပြီးတော့ချုပ်ခွဲတာပေါ့မျိုးနဲ့တော့နည်းနည်းဖမ်းနေဗျဒီလုံရဲတဲ့အဲ့လိုမျိုးတတိရှိတဲ့သူတွေပေါ်တဲ့အတွက်ကျွန်တော်တို့လှိုင်းတရားတို့အောင်ပင်လေပေါ့မန်လေးအောင်ပင်လေတို့လိုမျိုးသူတို့ကချိုးတဲ့တဘောများဖြစ်မလားပေါ့ကျွန်တော်တို့တော့တုံ့သက်တယ
်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်တပ်တွေကကြမ်းကြမ်းတမ်းတမ်းပြစ်ခတ်တုံ့ပြန်တာကြောင့်လမ်းပေါ်ထွက်ခြိသက်ဆန္ဒပြမှုတွေနှဲသွားပေမဲ့ရတဲ့နီးနဲ့တောက်ကြားတပိတ်ပုံစံမျိုးတွေဆက်ပြီးလုပ်နေကြပါတယ်ဆန္ဒပြသူတွေပြစ်ခတ်ဖမ်းဆီးခံနေရတဲ့အတွက်တချို့နေရာတွေမှာတပ်တွေကိုပြန်လည်ခုခံမှုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ